နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုပြီးခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘာရက်အိုဘားမားကခိုးနှားထောင်ခဲ့တယ်လို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွေကတဆင့်ဆွတ်ဆွဲရေးသားတဲ့အချက်တွေအပေါ် Trump အစိုးရအဖွဲ့ကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဘလို့တက်တဲ့အထောက်ထားပေါ်အခြေခံပြီးပြောဆိုတယ်ဆိုတာကိုတော့ Trump ကထုတ်ဖော်ပြောဆိုခြင်းမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ Mr. Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာ1994ခုနှစ်ကသမ္မတ Richard Nixon ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံရဲ့ပုံစံမျိုးဆန်ဆန်ရေးသားဖော်ပြထားပါတယ်။သမ္မတ Obama ရဲ့ပြောခွင့်ရကအဲ့လိုဆွတ်ဆွဲပြောဆိုမှုတွေဟာမမှန်ကန်ကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်။တရားရေးဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတအိုဘားမားအစိုးရအဖွဲ့တဲကဘယ်အရာရှိကမှဝင်ရောက်ဆွတ်ဖက်ခဲ့ခြင်းမရှိခဲ့တဲ့အကြောင်းအဲ့ဒီလိုတားမြစ်ထားချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်ကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကေဗင်လူးဝစ်ကပြောပါတယ်သမ္မတအိုဘားမားဒါမှမဟုတ်အိမ်ပြုတော်အရာရှိတဦးဦးကဘယ်အမေရိကန်နိုင်ငံသားတဦးတယောက်ရဲ့တယ်လီဖုန်းကိုမှခိုးနှားထောင်ဖို့အမိန့်ပေးခဲ့ခြင်းမရှိကြောင်းအဲ့ဒီလိုလှုပ်ဆောင်တယ်လို့ပြောဆိုမှုတွေဟာမှန်မှန်ကန်ကြောင်းလူးဝစ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်